နှစ်စဉ်လုပ်ငန်းခွင်ထိခိုက်မှုနဲ့လုပ်ငန်းခွင်ဆက်ဆက်တဲ့နာမကျန်းမှုတွေကြောင့်တစ်ကမ္ဘာလုံးမှာသေဆုံးသူ2,000နီးပါးရှိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO နဲ့နိုင်ငံတကာအလို့သမားအဖွဲ့ချုပ် ILO တို့ကပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်။အခုလိုသေဆုံးမှုဟာကျန်းမာရေးဆောင်းလျှောက်ခွင့်နဲ့လုပ်ငန်းခွင်လုံခြုံရေးကောင်းမွန်စေခြင်းစတဲ့နည်းလမ်းတွေနဲ့ကာကွယ်လို့ရတဲ့အရာမျိုးတွေဖြစ်လျက်နဲ့သေဆုံးရတာဖြစ်တယ်လို့ WHO ညွှန်ကြားမှု Tedros ကပြောဆိုပါတယ်။လုပ်ငန်းခွင်ဆက်ဆက်သေဆုံးသူတွေဟာကူးစက်ရောဂါကြောင့်မဟုတ်ဘဲနှလုံးနဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါမျိုးတွေကြောင့်သေဆုံးရတာဖြစ်တယ်လို့ဆိုပါတယ်။နေ့စဉ်အလုပ်လုပ်ရတဲ့အလုပ်ချိန်ရှည်လျားလွန်းလို့သေဆုံးရသူတွေဟာနှစ်စဉ်8,500ကျော်ရှိတယ်လို့ပြောဆိုပါတယ်။လုပ်ငန်းခွင်ဆက်ဆက်သေဆုံးမှုအများဆုံးနိုင်ငံကတော့မြောက်ကိုရီးယားနိုင်ငံဖြစ်ပါတယ်။